အမေရိကန်ပြည်ထောင်စုမှာကြောက်တင်သွင်းမှုတိုးမြင့်မှုအပါအဝင်ကြက်ငှက်တုတ်ကွေးပြန့်နှံ့မှုတိုက်ဖျက်ရေးအတွက်အမေရိကန်ဒေါ်လာ1ဘီလီယံထိရင်းနှီးမြှုပ်နှံသွားမယ်လို့စိုက်ပျိုးရေးဝန်ကြီး Brooke Rollins ကဖိုတုံးလေးမှာပြောလိုက်ပါတယ်။မွေးမြူ channel မှာဇီဝလွန်ကြိုရေးဆိုင်ရာစစ်ဆေးမှုတွေအခမဲ့ဆောင်ရွက်ပေးမှဖြစ်တယ်လို့ကြက်ငှက်တုတ်ကွေးကြောင့်ကြက်တွေကိုတပ်ဖြတ်ပြရမယ်။မွေးမြူလုပ်ငန်းလုပ်ကင်သူတွေကိုငွေပံ့ပေးမှုတိုးမြင့်မှုအတွက်အမေရိကန်ဒေါ်လာ1,500အထိသုံးစွဲသွားမှာဖြစ်ကြောင်း Rollins ကပြည်내စိုက်ပျိုးရေးအရာရှိတွေညီလာခံမှာပြောသွားတာပါ။သမ္မတထရန့်မိတ်နဲ့အီလွန်မတ်စ်ဦးဆောင်လုပ်နေတဲ့ဆိုးရဆွမ်းဆောင်ရည်ထိရောက်မှုရှိရေးဌာနကဆိုးရသုံးဆေးဖျက်တောက်ပြီးရရှိလာတဲ့ငွေကြေးတချို့ကိုစပ်ပြိုးရေးဌာနအတွက်သုံးခွင့်ရမယ်လို့လဲ Rollins ကပိုတိုနီက Wall Street Journal အမြင်အပေါ်ကဏ္ဍမှာရေးပါတယ်။ပြည်တွင်းစစ်ကွက်မှာကျပ်ဥတွေတုံးမြင့်ရရှိစေဖို့နဲ့စံချိန်တင်ကျပ်ဥဈေးနှုန်းမြန်မာနေတာကိုရှော့ချနိုင်မှုအတွက်ပြည်ပကနေကျပ်ဥတင်သွင်းမှုကိုတုံးမြင့်ပြီးပြည်ပကိုကျပ်ဥတင်ပို့နေတာတွေကိုလဲရှော့ချဖို့စီစဉ်နေတယ်လို့ဆိုပါတယ်။အမေရိကန်မှာ၃နှစ်ကြာကျပ်ငွေတုတ်ကွေးယောဂဖြစ်ပွားနေတာကြောင့်2022ခုနှစ်ထဲကကြက်ကောင်ရီ166တန်းသေဆုံးခဲ့ကြောင်းအမေရိကန်စိုက်ပျိုးရေးဌာန USDA ရဲ့အချက်အလက်တွေကဖော်ပြနေပါတယ်2024ခုနှစ်စောပိုင်းကစပြီးလဲနိုစားနွားကောင်ရီ1000နီးပါးကူးစက်ခံရတယ်လို့လူ80နီးပါးလဲကူးစက်ခံပြီးအဲ့ထက်ကတအူးသေဆုံးခဲ့ပါတယ်ညာ